ကျင်းပြည်နယ်ပလဝမြို့နယ်မှာပြီးခဲ့တဲ့ဒီဇင်ဘာလကုန်ပိုင်းလောက်ကစပြီးတော့ကာလာဝမ်ယောဂါဖြစ်ပွားသူတွေများနေပါတယ်။အခုချိန်ထိလည်းယောဂါဖြစ်ပွားသူတွေရှိနေပြီးတော့ဖြစ်ပွားတဲ့ကျွေးရွာနဲ့လူဦးရေကတော့အတိအကျသိနိုင်ဖို့ကဆက်သွယ်ရေးခက်ခဲနေတယ်လို့ပလဝကောင်စီဥက္ကဋ္ဌက VOA ကိုပြောပါရယ်။
ကလာဝမ်ယောဂါဖြစ်တယ်ဆိုတော့အခုလေးရှိနေထားလေးဖြစ်နေရှိနေထားတော့ရှိတယ်။ရေဖက်ခတ်ပြည်လေးအခုဒီရှိဝတွေပေါ့သူတို့ကူဖိုးစင်တာရှိတယ်လို့သူတို့အထွေဖက်ခတ်တဲ့အခုအဲ့ဒီနေရာတွေမှာချင်းနေပြလို့လေဆိုတဲ့ဟာဒီကိုအတော်မင်းမှကြည်ကြည်ပေးတဲ့ဟာပေါ့နော်ဒီကူတာပေးတဲ့အနေထားတော့ရှိတယ်။အဲ့ဒီစီးရင်ကတော့စစ်တွေရဲ့အခြေအနေရပေါ့အဲ့ဒီတကြောမှရှိတဲ့ဟာတော့ဖုန်းလိုင်းတွေအင်တာနက်လိုင်းတွေရှိတဲ့အချိန်မှာကျွန်တော်ကတော့သူတို့ line ပေါ်ရောက်မှပဲချိန်တဲ့တွေကပူပေးလို့ရမယ့်နေထားရှိတယ်ဆရာမရဟုတ်ကဲ့ဟုတ်
ပလောဝကောင်စီအုပ်ချုပ်ရေးထိမ့်ချုပ်တဲ့နေပြည်တော်မှာ CDM ကြောင့်ကျန်းမာရေးဝန်ထမ်းတွေမရှိတဲ့အချိန်ဒေါ်လာရေးကာလလိုအပ်ချက်အရဆေးတင်နှံပေးထားတဲ့ဝန်ထမ်းတွေရှိတယ်လို့ပြောပါတယ်။တခြားနေရာတွေမှာတော့ကျန်းမာရေးဆောင်ရှားမှုလိုအပ်ချက်ကြောင့်ကလေးငယ်တွေနဲ့အသက်ကြီးသူတွေအဖြစ်များတယ်လို့ဆက်ပြောပြပါတယ်။
တချို့ကြည့်ော်တွေမှာဆိုရင်တော့ခန့်ထားတဲ့ကျင်းမာရေးဆရာဆရာမတွေနဲ့လက်လက်မီတဲ့အချိန်မှာအဲ့လိုမျိုးယော်မှာတော့ဆစ်ပြက်လက်မုံတွေရှိတဲ့ယော်တွေကများတာပေါ့လေနော်ဒီတချို့ယော်တွေမှာညမကောင်းဘူးဆိုရင်ပါတာတလုံးတော်မှာလိုက်ချာလို့မရတဲ့ယော်တွေအများကြီးရှိတယ်အဲ့လိုမျိုးအနေထားမှာတဲ့ဖာနေအုပ်ကလေးတွေပေါ့တိတိတီရောပေါ့နော်အဲ့ဒါအင်တာနက်အများဆုံးဖြစ်တာပေါ့လေ
ကာလာဝမ်ယောဂါကြောင့်အခုနှစ်အစပိုင်းမှာအသက်တစ်နှစ်ဝန်းကျင်အရွယ်ကလေးငယ်တဦးသေဆုံးခဲ့တယ်လို့ပလောဝမြို့နယ်အခြေစိုက်ချင်းမီဒီယာမှာလည်းဖော်ပြထားပါတယ်။ဒါအပြင်ပလောဝမြို့နယ်နဲ့ထိစပ်နေတဲ့လေးမြို့ချောင်းတစ်လျှောက်ကရွာတွေမှာလည်းကာလာဝမ်ယောဂါဖြစ်ပွားနေတယ်လို့ပြောပါတယ်။ချင်းပြည်နယ်ပလောဝမြို့နယ်မှာလူအရင်အမြင်နဲ့ဆေးဝါးလိုအပ်ချက်အခက်အခဲတွေကြောင့်သေဆုံးရသူတွေလည်းရှိနေတယ်လို့ပလောဝကောင်စီဥက္ကဋ္ဌကပြောပါတယ်။
ဒီတော့ဒီနေ့လုံးကိုချုပ်ပြရမယ်ဆိုရင်တော့အဓိကပြဿနာကဝန်ထမ်းမလုံလောက်တာရေအာရှေ့ဝါကတော့ဒူးလုံချင်းတဲ့ရှေ့ဝါနဲ့ပေါ့နော်ဒီဒီဟိုအချင်းနဲ့တပြေးညီပေါ့ဒီဒီအာလုံနာတွေစီမံမရောက်နိုင်တာတွေကတော့ခုနပြောတဲ့ဒီတည်ဆုံသွားတဲ့အချင်းတွေတော့ပေါ့
ပလဝမြို့မှာကာလာဝမ်ယောဂအပြင်ငှက်ဖျားယောဂလည်းအဖြစ်များတယ်လို့ပြောပါတယ်ဒေါ်လာရေးကာလာမှာငှက်ဖျားယောဂကြောင့်တည်ဆုံသူတော်တော်များများရှိခဲ့တယ်လို့လည်းသိရပါတယ်internet line နဲ့ဆက်သွယ်ရေးအခက်အခဲတွေကြောင့်တချို့နေရာတွေမှာယောဂါဖြစ်ပွားနေရင်တော့အချိန်ကာလတစ်လကျော်နှစ်လလောက်နေမှသိရတာတွေလည်းရှိတယ်လို့ပြောပါရရှင်